ဒီအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ဟာမြန်မာဒုတိယနိုင်ငံသားဝင်ကြီးဦးကျော်တင်နဲ့လည်းတွေ့ဆုံခဲ့ပါတယ်။မြောက်ကိုရီးယားအရေးအပါဝင်ဒေတာရင်းနဲ့နှစ်နိုင်ငံကြားစိုးရိမ်မကင်းဖြစ်မှုတွေအပေါ်မှာပုံမိုပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားဌာနက VOA ကိုပြောပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမှာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးပြင်ပမှာတီချာတွေ့ဆုံတာကိုတော့ဩဂုတ်လ6ရက်နေ့ကပြုလုပ်ခဲ့တာပါ။သူတို့နှစ်ဦးအဓိကဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုတော့အမေရိကန်နိုင်ငံသားဌာနအရှိအာရှရေးရာဘျူရိုရဲ့ပြောခွင့်ရအမျိုးသမီး Grace Strike က VOA ကိုခုလိုပြောပါတယ်
။ The two discussed how to further cooperation on issues of bilateral and regional concern including North Korea.
သူတို့နှစ်ဦးကနိုင်ငံရေးနဲ့မြောက်ကိုရီးယားပါဝင်ဒီတန်တရာဆွေးနွေးမကင်းဖြစ်မှုကိစ္စရပ်တွေနဲ့ပတ်သက်လို့ဘယ်လိုပုံမူပူပေါင်းဆောင်ရွက်နိုင်မလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားဘက်ကတရားမဝင်တဲ့နျူကလ িয়ার နဲ့ပယ်ထိန်တုံးအစီအစဉ်တွေဆက်လက်လှုပ်ဆောင်နေတဲ့အပေါ်နိုင်ငံတကာလူ့ဖွဲ့စည်းရဲ့ဆန့်ကျင်မှုကသွေးစည်းခိုင်မာတဲ့အကြောင်းကိုပြသလိုတဲ့အတွက်မြောက်ကိုရီးယားပေါ်တန်တမာရေးနဲ့စီးပွားရေးအရဝိုင်းကျင်ထားမှုပိုတိုးလာစေဖို့ကမ္ဘာထွန်းရှိနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကကြိုးပမ်းလှုပ်ဆောင်နေပါတယ်။
အမေရိကန်ဘက်ကအဓိကစိုးရိမ်တဲ့အချက်တွေထဲမှာလဲကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေနဲ့မြန်မာနိုင်ငံညှိစိုးမှုရှိနိုင်မလားဆိုတဲ့အချက်ဖြစ်နိုင်တယ်လို့လဲမြန်မာအရေးကျွမ်းကျင်သူအမေရိကန်ပါမောက္ခဒေးဗစ်စတိုင်းဘတ်ကသုံးသပ်ပါတယ်
။ But I mean Myanmar knows exactly what the US wants done. No question about that.
အမေရိကန်ကဘလို့ဖြစ်စေချင်တယ်လဲဆိုတာမြန်မာဘက်ကကောင်းကောင်းသိပါတယ်။ဒီအတွက်မေးခွန်းထုတ်ဆရာမရှိပါဘူး။ဒါပေမဲ့တခုမေကွန်းထုတ်ဆရာဖြစ်လာတာကတန်တပန်ရေးအရာအထူးကြံစီဖို့ဆိုတဲ့အချက်ပါ။အရေးယူတန်ခတ်မှုဆိုတဲ့ခေါင်းစဉ်အောက်မှာမြောက်ကိုရီးယားကိုတန်တပန်ရေးအရာအထူးကြံအောင်လုပ်ဖို့ပြောလာတဲ့အပိုင်းမှာအမေရိကန်အနေနဲ့တန်တပန်ရေးတဲ့ပိုပြီးပြင်းထန်တဲ့အရေးယူမှုမျိုးလိုလားတယ်လို့ကျွန်တော်နားလည်မိပါတယ်။စီရေးရအရေးယူမှုလိုမျိုးတကယ်ပြင်းထန်တဲ့တုံ့ပြန်အရေးယူမှုတွေမလုပ်ဆောင်ခင်မှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်စကားပြောဖို့လိုအပ်ပါတယ်။စီရရတုံ့ပြန်မှုမလုပ်ခင်မှာတန်တမာရေးရဖြစ်နိုင်တဲ့နီလန်မျိုးစုံအကုန်လုံးကိုအတုံးချဖို့လိုပါတယ
်။ပြီးခဲ့တဲ့ဇူလိုင်လကပဲအမေရိကန်နိုင်ငံသားရေးဌာနရဲ့မြောက်ကိုရီးယားမူဝါဒဆိုင်ရာအထူးတမတ်ကြီးဂျိုးဆပ်ဘျွန်းဟာမြန်မာနိုင်ငံကိုတီးတက်လာရောက်ခဲ့တာကိုကြည့်မယ်ဆိုရင်လေမြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးကိုအမေရိကန်ကစိုးရိမ်မကင်းဖြစ်နေကြောင်းတွေ့ရတယ်လို့ပါမော့ခ်စတိုင်းဘတ်ကပြောပါတယ်။နိုင်ငံသားရေးဝန်ကြီးတယ်လာဆန်ဟာဖိလစ်ပိုင်နိုင်ငံခီးစင်နောက်မှာထိုင်းနဲ့မလေးရှားနိုင်ငံတွေကိုလည်းတွားရောက်ပြီးမြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးအရာပါဖိအားပေးဖို့တိုက်တွန်းဆွေးနွေးမှုတွေရှိခဲ့တာပါ။ဒါကြောင့်အမေရိကန်ကတိုက်တွန်းတယ်လို့အာဆီယံအနေနဲ့မြောက်ကိုရီးယားကိုတန်တမန်ရေးအရာဖိအားပေးတာမျိုးလုပ်နိုင်သလားဆိုတဲ့မေးခွန်းအပေါ်မှာတော့
Well, you I think ASEAN as a whole will
မြောက်ကိုရီးယားပေါ်ကုလသမဂ္ဂရဲ့တန်ခတ်အရေးယူမှုကိုအာဆီယံအဖွဲ့ဝင်နိုင်ငံအားလုံးကထောက်ခံထားပါတယ်။ဒါပေမဲ့အာဆီယံတက်တဲ့အနေနဲ့မြောက်ကိုရီးယားအပေါ်တုံ့ပြန်တာမျိုးဆိုရင်တော့မြောက်ကိုရီးယားနဲ့အာဆီယံတန်တမာရေးဆက်ဆံမှုရှိနေတာပါဖိလစ်ပိုင်မှာကျင်းပတဲ့အာဆီယံနိုင်ငံသားရေးအစည်းအဝေးကိုအမေရိကန်လိုပဲမြောက်ကိုရီးယားနိုင်ငံကကိုယ်စားလှယ်နဲ့တက်ရောက်ခဲ့ပါတယ
်မြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးမှာအမေရိကန်ဘက်ကအဓိကဘာကိုစိုးရိမ်မကင်းဖြစ်နေတယ်လဲဆိုတာအတိအကျမသိရပါပဲအရင်စစ်အစိုးရလက်ထက်မြောက်ကိုရီးယားနိုင်ငံကဒုံးကျည်စစ်လက်နက်ပစ္စည်းတွေဝယ်ယူခဲ့တဲ့ကိစ္စပါဝင်နေတယ်လို့နိုင်ငံတကာအကဲခတ်တွေကသုံးသပ်ပါတယ်ဒီနှစ်အစောပိုင်းထိအမေရိကန်ကပြစ်မှတ်ထားပိတ်ဆို့အရေးယူထားတဲ့နိုင်ငံသားကုမ္ပဏီတွေနဲ့အဖွဲ့အစည်းပေါင်း30ရဲ့နာမည်စည်းမှာ DDI လို့ခေါ်တဲ့မြန်မာအစိုးရမစ်ဆိုင်းသုတေသနနဲ့ဖွံ့ဖြိုးရေးဌာနကာကွယ်ရေးဌာနပစ္စည်းထုတ်လုပ်ရေးယုံပါဝင်နေစေဖြစ်ပါတယ်။ဒါအပြင်မြောက်ကိုရီးယားနဲ့မြန်မာကြားလက်နက်ရောင်းဝယ်မှုမှာပါဝင်ပတ်သက်နေတယ်ဆိုပြီး DDI ရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးတိန့်ခေကို2013ခုနှစ်မှာအမေရိကန်ဗန်နာရေးဝန်ကြီးဌာနကဒဏ်ခတ်အရေးယူမှုစီးရင်မှထည့်သွင်းခဲ့ပါတယ်ရှင်။